င်ဘာလ17ရက်တနင်္လာနေ့မှာလိလာသွားမဲ့ဥပုသ္စာပြည်သင်ငန်းဆိုင်ခေါင်းစဉ်ကတော့ဆူတောင်းချက်ကိုအစပြုခြင်းဖြစ်ပါတယ်။တူရကျန်းကိုဖက်ချားနိုင်ဥချင်းကိုတုတ်ပြန်ချက်အနေနဲ့ရှေလျားတဲ့ဆူတောင်းခြင်းကိုပြုပြီးတော့ဖျားရှင်ရဲ့ကောင်းမြတ်ခြင်းနဲ့ဤသီလလူမျိုးတွေတစ္ဆာရှိတဲ့အကြောင်းရာဇဝင်သမိုင်းကိုပြန်လဲရေတွက်ရွတ်ဆိုကြပါတယ်။အပြင်းမှန်ကြည့်သူတူဦးအနေနဲ့တော့ဆူတောင်းခြင်းဟာတရားဟောနေခြင်းနဲ့တောင်တူနေပါတယ်။ဘာကြောင့်လဲဆိုတော့ရွတ်ဆိုတဲ့စကားတိုင်းမှာကျမ်းစကားနဲ့ရှင်ပြီးတော့ရွတ်ဆိုခြင်းဖြစ်ပါတယ်။နေမိမဆာခန်းကြီးကိုငယ်လေးကနေရှိကိုဖတ်ပါမယ်။ထိုအခါလေဝိသားယောရှုဘာနိကပ်မြေလရှေဘနိဘုံနိရှေရဘိဘာနိခေနနိတို့သည်ပလင်ပေါ်မှာရက်၍သူတို့၏ဖျားသခင်ထာဝရဘုရားအားကြီးစွာသောအတန်နှင့်ကြွေးကြော်ကြ၏။တဖန်လေဝိသားယောရှုကပ်မြေလဘာနိဟာရှဘနိရှေရဘိဟောဒိယရှေဘနိပေတဟိတို့ကထားကြလော့သင်တို့၏ဖျားသခင်ထာဝရဘုရားသည်အစဉ်အမြဲမင်္ဂလာရှိတော်မူစေသတည်းဟုကောင်းကြီးပေးကြလော့ကောင်းကြီးပေးခြင်းချီးမွမ်းခြင်းအမျိုးမျိုးထက်ကြီးမြင့်၍ဘုံကြီးသောကိုရောဤနာမသည်မင်္ဂလာရှိပါစေသတည်းကိုရောသာလင်ထာဝရဘုရားဖြစ်တော်မူ၏အမြင့်ဆုံးသောကောင်းငင်နှင့်ကောင်းငင်ဘုရားအပေါင်းတို့ကို၎င်းမြေကြီးနှင့်မြေကြီးပေါ်မှရှိရှိသမျှတို့ကို၎င်းပင်လယ်နှင့်ပင်လယ်၌ပါသမျှတို့ကို၎င်းဖန်ဆင်းတော်မူ၏အလုံးစုံတို့ကိုစောင့်မတော်မူ၏ကောင်းငင်ဘုရားတို့သည်ကိုရောကိုကူးကွယ်ကြပါ၏။အိုထာဝရအရှင်ဘုရားသခင်ကိုရောသည်အာဗရန်ကိုရွေးချယ်၍ခလဒဲပြည်ဥရမျိုးမှခေါ်ခဲ့ပြီးလင်အာဗရာဟံဟူသောအမည်ကိုပေးတော်မူ၏။သူသောဘောဖြောင့်သည်ကိုတွေ့သောကြောင့်ခနနိပြည်ဟိတ်တိပြည်အာမောရိပြည်ဖိရဇိပြည်ယေဘူးတိပြည်ဂိရဂါရှိပြည်တို့ကိုအာဗရာဟံအမျိုးနွယ်အားငါပေးမည်ဟုဝန်ခံသည့်အတိုင်းတစ္ဆာတော်မပြတ်ပြုတော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်။ဆုတောင်းချက်ရဲ့ပထမပိုင်းမှာထရထဖျားကိုလူတွေဟာချီးမွမ်းကြပါတယ်အထူးသဖြင့်နမတော်ကိုဂုံပြုချီးမွမ်းတာတွေ့ရပါတယ်ဟေပြဲလူတွေရဲ့ယဉ်ကျေးမှုဓလေ့ထုံးစံအရနာမည်ကိုခေါ်တဲ့အခါမှာလူတဦးတယောက်ကိုခေါ်ဆွေုံတက်တက်မဟုတ်ပါဘူးအမှတ်သားတစ်ခုအဖြစ်သတ်မှတ်ထားပါသေးတယ်ထရထဖျားနမတော်ကိုချီးမွမ်းခြင်းပြုတဲ့အခါမှာကဘာသူကဘာသားတွေရဲ့ရှေ့မှာဖျားရှင်ဟာချီးမွမ်းထိုက်ကြောင်းဂုံပြုထိုက်ကြောင်းကိုပြသခြင်းဖြစ်ပါတယ်ထာဝရဘုရားရဲ့နာမတော်ဟာစကြဝဠာကိုဖန်ဆင်းတဲ့အရှင်နဲ့အရာအားလုံးကိုထိမ့်သိမ်းထားတဲ့တကူရှင်ဖြစ်တယ်လို့စတင်ဆုတောင်းရမှာဝိပုကုကွက်ချင်းနဲ့အတူတွဲပြီးတော့ချီးမွမ်းထောပနာပြုတာကိုတွေ့ရပါတယ်။ထိမ့်သိမ်းတယ်ဆိုတဲ့စကားဟာဟေပြဲတတာကကရိယာအတုံးနှုံးဖြစ်ပြီးတော့အသက်ရှင်အောင်ထားတယ်လို့အဓိပ္ပာယ်ရပါတယ်။အရာအားလုံးကိုဖန်ဆင်းခဲ့တဲ့သူဟာအာဗရာဟံကိုရွေးကောက်တော်မူတဲ့သူဖြစ်ပါတယ်။အာဗရာဟံဟာတာမန်ရိုးရိုးလူတူဦးသာဖြစ်ပါတယ်။ထူးခြားတဲ့ပုံကိုလည်းမဟုတ်ပါဘူးကိစ္စများစွာမှာအာဗရာဟံဟာယုံကြည်ခြင်းမပြည့်စုံတဲ့သူဖြစ်ကောင်းဖြစ်နိုင်ပါတယ်သို့သောသားကိုပေးရမယ်လို့တောင်းတဲ့နေရာမှာအာဗရာဟံမငြင်းဆိုခဲ့ပါဘူးတညတာအတွင်းတစ္ဆာရှိဖို့တင်မဟုတ်ပဲတသက်စာတစ္ဆာရှိဖို့ဖျားရှင်နဲ့အတူလျှောက်လန်းသူဖြစ်ပါတယ်ဟေပြဲလူမျိုးတွေရဲ့အတွေ့အခေါ်အရနှလုံးသားဟာအုံနောက်အသိဉာဏ်နဲ့ဆက်နွယ်နေတယ်တနည်းပြောရမယ်ဆိုရင်တော့အာဗရာဟံဟာတစ္ဆာရှိခြင်းကိုခံယူချက်အတွင်းနဲ့ပြီးတော့ပြုမှုချက်အဖြစ်ကျူးစားနေတာကိုဖျားသခင်အတိမဲ့ပြုတော်မူပါတယ်ပထမပိုင်းဆူတောင်းချက်ဤရန်စကစုအနေငယ်ကိုထရဖျားအချီးမွမ်းခြင်းနဲ့နံပါတ်1ဖန်ဆင်းရှင်နံပါတ်2ထိမ့်သိမ်းထားသူနဲ့နံပါတ်3ဂတိပြုတဲ့သူဆိုပြီးတော့တင်စားဆူတောင်းတာတွေ့ရပါတယ်လူတွေဟာမိမိတို့ကိုယ်ကိုဖျားရှင်ကိုတတိယစေဖို့နှိုးဆော်ကြပါတယ်ဖျားရှင်ဟာတစ္ဆာရှိတဲ့ဖန်ဆင်းရှင်ကျွန်တော်တို့ကိုထိန်းချောင်းပေးတဲ့သူနဲ့တစ္ဆာတော်ဟာအမြဲတည်တဲ့အကြောင်းကတိတော်ဟာလည်းပဲအမြဲတည်တဲ့အကြောင်းကိုရွတ်ဆိုကြပါတယ်ချီးမွမ်းကြပါတယ်အဲ့လိုမျိုးသောအကြောင်းအရာတွေကိုကျွန်တော်တို့ရဲ့စိတ်ထဲမှာထားရှိခြင်းဟာကျွန်တော်တို့ရဲ့အတ္တမှာဖျားရှင်ကိုပို့ပြီးတော့ကိုးစားပြီးတော့မျှော်လင့်စရာဖြစ်စေပါတယ်ခက်ခဲကြမ်းတမ်းတဲ့အချိန်အခါမျိုးတွေမှာဖျားရှင်ကိုအားကိုးခြင်းစိတ်ဖြစ်စေပါတယ်ဖျားရှင်ဟာကျွန်တော်တို့နဲ့ဝေးကွာနေပြီးတော့ကျွန်တော်တို့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုအရင်မထားဘူးလို့ထင်ရောက်ထင်မှားဖြစ်သည့်တိုင်းမျော်လင့်ခြင်းခွန်အားကိုရရှိစေပါတယ်။ထာဝရဘုရားဟာဖန်ဆင်းရှင်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့ယုံကြည်ချက်တွင်တင်ချက်မှာဘာကြောင့်ဗဟုပြုထားဖို့လိုအပ်ရတာလဲ။ဖျားရှင်ကိုဖန်ဆင်းရှင်အစစ်အမှန်ဖြစ်တဲ့အကြောင်းပြန်လည်သတိရအောင်မေ့ဖို့ခုနှစ်ရက်မှတစ်ကြိမ်စောင့်ထိန်ခိုင်းတာရှိပါတယ်။နေဟမီးမဆာခန်းကြီးကိုငွေလေးကနေရှင်းမှာဖော်ပြထားတဲ့အတိုင်းပဲဆူတောင်းချက်ထဲမှာဆိုရင်ကျွန်တော်တို့ကူးကွယ်တဲ့ဖျားဟာဖန်ဆင်းရှင်ဖျားဖြစ်တယ်၊ချီးမွမ်းထိုက်တယ်၊ဂုဏ်ပြုထိုက်တယ်မိမိတို့ဘဝတတမှာအမြဲပဲဖျားရဲ့မဆမှုကိုအမြဲကျေးဇူးတင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်